တရုတ်နိုင်ငံရဲ့ဥရောပသမဂ္ဂအကြမ်းမနစ်နစ်ကိုမိုင်းကမူအားဖြင့်သဘောတူညီမှုရရှိထားတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အပေါ် EU အဖွဲ့အတွင်းမှာရောအဖွဲ့ပြင်ပကပါဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။မကြာသေးခင်မှာသဘောတူညီမှုရနိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့ဒီကုန်သွယ်ရေးသဘောတူညီချက်ဟာ EU အဖွဲ့အတွင်းကအာဏာပြန်ဆန်မှုကိုတရုတ်ဘက်ကမယုတားစွာထိုးဖောက်ခြင်းကိုပြသလိုက်တာလို့လေ့လာသူတွေကဆိုပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းတရုတ်ဘက်က EU ပေါ်ချင်းကပ်ပုံကိုကြီးကြီးအပြင်မတူညီတဲ့အုပ်စုတွေကိုတွဲခွဲလှုပ်ဆောင်နေတာကိုတွေ့ရကြောင်းဥပမာအပြင်ဗဟိုနဲ့အရှေ့ဥရောပနိုင်ငံတွေကိုတအုပ်စုဗြိတိန်နိုင်ငံ EU အတွင်းမှာရှိနေစဉ်ကာလတုန်းကဂျာမနီပြင်သစ်နဲ့ဗြိတိန်တို့ကိုတအုပ်စုစသဖြင့်နိုင်ငံတစ်ခုချင်းစီရဲ့စီးပွားရေးဆိုင်ရာအကျိုးစီးပွားအပေါ်အာရုံစိုက်ပြီးချင်းကပ်ခဲ့ကြောင်းအဲ့ဒါဟာအလုပ်ဖြစ်တယ်ဆိုတာသိတာကြောင်းဘာလင်အခြေစိုက်ဂျာမန်နိုင်ငံသားဆက်ဆံရေးကောင်စီအာရှဌာနကဒီဒီကတ်စတန်တက်လိုကပြောပါတယ်။တရုတ်ကဂျာမနီနိုင်ငံကိုချင်းကပ်ပုံကိုဥပမာပေးပြီးတက်လိုကပြောခဲ့တာဖြစ်ပါတယ်။ဂျာမန်ထုတ်ကားတွေနဲ့ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံအတွင်းတင်သွင်းခွင့်ပြုခဲ့တဲ့အပြင်ဂျာမန်အစိုးရကိုနိုင်ငံရေးရလဲတမှုထူးခြားစွာမျက်နှာသာပေးခဲ့တယ်လို့တက်လိုကပြောပါတယ်။တရုတ်နိုင်ငံကဝီဂါလူမျိုးတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာဟာဥရောပရဲ့စံတန်ဖိုးတွေနဲ့ဖီလာဆန့်ကျင်ဖြစ်နေတာကြောင့်ဥရောပတိုက်တွန်းကအရက်ဖက်အခြေပြုလူမှုအဖွဲ့အစည်းတွေကလည်းဒီကုန်သွယ်ရေးသဘောတူညီချက်ကိုကန့်ကွက်နေကြပါတယ်။